'cause it only serves to make me more determined to achieve my final goal.
ကုလမစီမဒရင်ဌာနကဒရင်တောက်ရင်းညွှန်းပြောခဲ့သူကတော့ရန်ကုန်ကျောက်တရားမြို့နယ်လမ်း၄၀ရှိအင်းဝအချုပ်ဆိုင်ပိုင်ရှင်ရဲ့လူမဆန်တဲ့နှိမ့်ဆက်မှုကိုခံခဲ့ရတဲ့မဆန်းကီခံရဲ့ဖြစ်ရပါပဲမြန်မာနိုင်ငံအမျိုးသားလူခွေးကော်မရှင်ကအလို့ရှင်နဲ့နှိမ့်ဆက်ခံရသူတွေကြားကြက်သိန်း၅၀ရောင်းချင်းနဲ့ဂျီအေးစီဘူးဂျာဝင်စီစာပေးခဲ့မှုနဲ့ပတ်သက်လို့ဗုဒ္ဓဦးနေကဒရ ်ခဲ့ပါတယ်
။အဲ့ဒါကတော့လေလော်ဂျင်းနဲ့နေပြည့်စုံလို့ရတာလားဆိုတဲ့ကိစ္စကတော့လေဒါတော့ဒီမနက်ကျင်းပြန်နေတယ်။ကျွန်တော်တို့ကတော့လူဝင်ကော်မရှင်ရဲ့နော်ကျွန်တော်တို့ရဲ့အဲဒီကနေပြီးတော့လာအဲလုံထုံးလုံးလေးလေးနေတိုင်းကျွန်တော်တို့ကဒါလုတ်ကလေးပဲ။လုတ်ကလေးလို့သွားလို့ကျင်းနဲ့သွားလားဟလားအဲကျင်းလဲသွားလားရှိလို့မကျင်းလဲသွားလားလည်းရှိရတယ်။မကျင်းတဲ့ကျင်းရောခလတ်တော့ကလည်းတော့တရားရုံးမဲ့သွားပြေးချင်းတော့ဆိုပြီးတော့လွတ်လိုက်တာပဲ။အဲ့တော့ဒီမှာလည်းမကျင်းတာဘူး။တော့တရားရုံးသွားပြီဆိုရင်ဒီမှာရဲပါတယ်လေ။နော်ရပ်ပွဲအုပ်ချုပ်ရေးပါတယ်လေဖေဦးပါတယ်လေအခါတည်းခေါ်သွားတော့ဆိုပြီးတော့အပြေးလိုက်ဒါပဲအဲ့ဒါတော့ကျွန်တော်လည်းပြောတာကော်မရှင်နေနဲ့ရောကြီးနဲ့ဟိုကပြည့်နေတယ်ဆိုတော့ကျွန်တော်ကျွန်တော်ကဒီမဲ့နှုတ်နှစ်ဖက်ခြုံပြီးတော့နော်ပြည့်ဆုံးပြီးတော့ဆွေးနွေးဖို့တော့ကျွန်တော်ကဒီလိုစီစဉ်ပြီးတယ်နော်အစီအစဉ်ပဲတော့သူ့အတူဆွေးနွေးရသူတို့ဆွေးနွေးချက်ရဲ့ရလာပေါ်မှာပဲကျွန်တော်ကနေပြီးတော့မလုပ်ရတဲ့အပြစ်မှတ်ပြီးတယ်ဒါပဲ
ဒီနေ့မှာဖော်ပြထားတဲ့ဓာတ်ပုံတွေရအသက်18နှစ်အရွယ်ရှိပြီဖြစ်တဲ့မဆန်းကီခိုင်ဟာသူ့လက်ချောင်းဆယ်ချောင်းစလုံးနဲ့ညာဘက်လက်မောင်းတို့မှရိုက်ချိုးခံထားရတာဖြစ်ပြီးလက်ချောင်းတွေဟာကောက်ကွေးနေတဲ့ပုံကိုဓာတ်ပုံမှာတွေ့ကြရတာဖြစ်ပါတယ်။ဒါအပြင်သူ့ရဲ့ခန္ဓာကိုယ်အနှံ့မှာဓာတ်နဲ့မှွန်ထားတာကတ်ကြီးနဲ့ထိုးထားတဲ့ပြင်မီးနဲ့တို့ထားတဲ့ဒဏ်ရာတွေလည်းရှိတဲ့အကြောင်းမဆန်းကီခိုင်ကသတင်းမီဒီယာတွေကိုပြောပြခဲ့သလိုအသက်16နှစ်အရွယ်မတ်ဒဇင်ကတော့သူ့ခန္ဓာကိုယ်မှာနှိပ်စက်ခံထားရတဲ့မီးလောင်ဒဏ်ရာတွေရရှိထားတယ်လို့ဆိုပါတယ်။သူတို့နှစ်ဦးဟာ2012ခုကအသက်17နှစ်နဲ့17နှစ်အရွယ်မှာမိခင်ဖြစ်သူဒေါ်ညိုညိုဝင်းကသမီးနှစ်ဦးကိုလစာတလတထောင်ခွဲနဲ့အင်းဝအချုပ်ဆိုင်မှာလာအပ်ပြီးအလုလုခိုင်းခဲ့တာဖြစ်တယ်လို့သတင်းတွေမှာဖော်ပြထားတာလည်းတွေ့ရပါတယ်။ခုလိုငါးတတာကာလအတွင်းနှိပ်စက်ညှဉ်းပန်းခံရမှုနဲ့ပတ်သက်လို့အင်းဝအချုပ်ဆိုင်ပိုင်ရှင်ရဲ့မိသားစုဝင်တူကမခံမရနိုင်ဖြစ်ပြီးမြန်မာနောက်သတင်းဌာနကိုအမည်မဖော်ဘဲတိုင်တန်းခဲ့ရကံဤအခုလိုအင်းဝအချုပ်ဆိုင်နှိပ်စက်မှုသတင်းဟာလူသိရှင်ကြားဖြစ်လာခဲ့တာပါဒါအပြင်ဖြစ်ဖြစ်ချင်းကသက်ဆိုင်ရာရဲတွေကလည်းတိတိယောက်ယောက်အေးယူခြင်းရှိရာကံဤလူခွေးကော်မရှင်ကရော်ကြီးနဲ့ကြည်အေးစီဖို့ကြားဝင်စစ်ဆပေးခဲ့တဲ့အနေအထားစိုက်ခဲ့တာဖြစ်ပါတယ်ခုလိုလူခွေးကော်မရှင်ရဲ့ဂျာဝင်စစ်စပ်ပေးမှုကြောင့်ဂျော်ဂျီဖြစ်မဆန်းကီခိုင်ဟာကျပ်30မတ်ဒဇင်ကတော့ကျပ်30သိန်းရခဲ့ကြပြီမဲ့လို့လေလူမဆန်အောင်နှိပ်စက်မှုဟာရဇဝတ်မှုကျူးလွန်ရာရောက်တဲ့အတွက်ကြောင့်မြန်မာနိုင်ငံအမျိုးသားလူခွေးကော်မရှင်နေနဲ့နိုင်ငံသားတွေရဲ့လူခွေးကိုကာကွယ်ဆောက်ရှောက်ရမှာပြက်ကွက်မှုတွေရှိခဲ့တဲ့ဆိုတဲ့ပြင်းထန်တဲ့ဝေဖန်ချက်တွေထွက်ပေါ်ခဲ့ပါတယ်ဦးသိန်းတန်းဦးကတော့ကော်မရှင်ကိုတရားစွဲဆိုဖို့စဉ်းစားနေတဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကဖြစ်ပါတယ
်။သူကမြန်မာနိုင်ငံအမျိုးသားလူခွင့်ကော်မရှင်များနာမည်ကအမှုပွဲစားမဟုတ်ဂျားပွဲစားမဟုတ်ဘူး။ဥစီမှာရောက်လာတဲ့ကိစ္စရာဇဝတ်မှုဖြစ်တယ်ဗျာ။ဒီရာဇဝတ်မှုကြီးမှာကလေးငယ်နဲ့လည်းဆိုင်တယ်ကလေးတွေကအသက်မပြည့်သေးဘူးဗျာ။နော်ဒါကလူကုန်ကူးမှုလို့ဆိုတန်ရဖြစ်ပေါ်ရလဲရှိတယ်။ဒီလိုအနေအထားမျိုးမှာဒါသူချက်ချင်းသက်ဆိုင်ရာဒီရဲတပ်ဖွဲ့တွေကိုချက်ချင်းတရင်သေးတယ်ရင်ဒီပြီးတော့ဒီကလေးတွေကိုအကာအကွယ်ရအောင်ဆောင်ရွက်ပေးနေတယ်။အဲဒါကျွန်တော်တို့ကမြစ်တာစီမံနဲ့လုပ်တာပါလို့ပြောလို့မရဘူး။မြို့သားတို့ကော်မရှင်ကမြစ်တာကြုံဖြတ်မှုတဲ့ဟိုမြစ်တာဆက်ဝိုင်းတွေတို့ဖွဲ့စည်းမဟုတ်ဘူး
။ဦးမင်းဝင်ဦးကတော့ဟောင်ကောင်ချေဆိုင်အာရှလူခွေးကော်မရှင်ကဖြစ်ပြီးမြန်မာဥပဒေဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်။သူ့ရဲ့အမြင်ကတော
့ရန်ကုန်တိုင်းကုံမှုမြို့နယ်ပေါ်လုံးဝင်းကြီးရွာကမဆန်းကီခိုင်နဲ့မတ်တဆင်တို့ကအလုဆဝင်တဲ့အချိန်တုန်းကအသက်17နှစ်နဲ့17နှစ်အရွယ်ရှိသေးတယ်လို့ကျွန်တော်သိရပါတယ် အခုကတော့ကျွန်တော်တို့16နဲ့16နှစ်ဟိုဝင်ငါးသားလောက်ဖြစ်နေပြီပေါ့နော်ဒါတော့မှဒီအသက်အရွယ်ကလည်းကျွန်တော်တို့လူငယ်ဆိုတဲ့အသက်အရွယ်တတ်မှတ်ချက်ထဲမှာပဲပါနေလုံးဝရှိပါသေးတယ်အဲ့တော့ကလေးသူငယ်များအုပ်ဒီက16နှစ်မပြည့်သေးတဲ့သူတွေကကလေးသူငယ်ဖြစ်အတိမပြုပြီးတော့16နှစ်ကနေ17နှစ်ကြာရတဲ့သူတွေတော့လူငယ်ဖြစ်အတိမပြုထားတာဖြစ်တယ်အဲ့ဒီ လူငယ်ဖြစ်အတိမပြုထားတာဖြစ်တယ်အဲ့ဒီလူငယ်ဖြစ်အတိမပြုထားတဲ့သူတွေကလည်းကလေးငယ်အုပ်တွေနဲ့ပဲဆက်လက်အကျုံးဝင်နေတာပဲဖြစ်ဒီကလေးငယ်များအုပ်တွေ66ကကြီးကတော့မိသူမှုဆိုကျူးလွန်မှုတရားရကိုကျူးလွန်ကြောင်းပြစ်မှုထင်ရှားခံရင်ထောင်နဲ့နှစ်ဒီဖြစ်စဉ်ငွေရန်1000ဒီဖြစ်စီတနည်းအားလုံးဖြစ်စီချမှတ်ခြင်းခံရမယ်လို့ပါတယ်အဲ့ဒီဒီထဲမှာအပိုက်ကကြီးမှာတော့မိဘဆရာသုံးဖို့အ ာတမင်နှိမ့်ဆက်ညှင်းမှန်းခြင်းအဲ့ဒီလိုမျိုးလိန်မာဖို့အတွက်လွန်ကျူးစွာရိုက်နှိုက်တယ်ဆိုရင်နှိမ့်ဆက်ညှင်းမှန်းတယ်လို့ဆက်မှတ်ပြီးတော့အရေးယူတဲ့ပုံမှန်ဖြစ်သွားတာအဲ့တော့အဲ့ဒီဥစ္စာနဲ့အခုကလေးနှစ်ယောက်အပေါ်မှာနှိမ့်ဆက်ညှင်းမှန်းနေဆိုပြီးတော့ဒီဝါအချုပ်ဆိုင်ကလူအလုံး၃ယောက်ကိုအရေးယူတာကျွန်တော်တွေ့ရရင်စကားနေပြီးတော့ရေးယူထားတဲ့ကိစ္စမှာပြည်မှုဆိုင်ရာဥပဒေပုံမှန်326 325 334နဲ့ရေးယူထားတဲ့အမှုမှာတော့ဒေါ်တင်သူစာဥကူလက်စုမွန်လက်တင်မင်းလက်ရာဇာထွန်းတီရီလက်အလုံး6ယောက်ဒါတို့ပြည်မှုဆိုင်ရာဥပဒေရေးယူထားတာကျွန်တော်တွေ့ရတယ်လူမှုဝန်ထမ်းဌာနနေပြီးတော့ကလေးသူငယ်ဥပဒေပုံမှန်66ဂါဒီနဲ့ရေးယူထားတယ်ရှိရင်နောက်ပြီးတော့ခါကြောက်တရားရေးစခန်းနေပြီးတော့ပဲလူကုန်ကူးအဲ့ဥတွေပုံမှန်24မြင်းဆောင်32စတာနေနဲ့ရေးယူထားတာကိုလည်းကျွန်တော်တွေ့ရပါတယ်အဲ့တော့ဒီလူကုန်ကူးအဲ့ဥတွေပုံမှန်24ဆိုလို့ရှိရင်လည်း10နှစ်ကနေတစ်သက်ကြုံသည့်အစ်တန်ကြာတဲ့ပြည်မှုမျိုးဖြစ်တယ်နောက်ပြီးတော့တခါပြည်မှုဆိုင်ဥတွေပုံမှန် 325 326စတာတွေကလည်းတောင်းတဲ့ဆယ်နှစ်ကနေပြီးတော့တစ်သက်တည်းဝန်ကြီးချနိုင်တဲ့ပုံမှန်ကြီးဖြစ်တယ်လို့ကျွန်တော်ပြရပါလား
။ဆိုဒီပြမှုတွေကအမကန်ရနိုင်တဲ့ပြမှုတွေလားရှင
်။မဟုတ်ပါဘူး။အမကန်ပြလို့မရပါဘူး။
အဲ့တော့အမကန်ပြလို့မရတဲ့ပြမှုတွေကိုလူခွေးကော်မရှင်ကဒီပရမချီအေးလိုက်တယ်ဆိုတဲ့သဘောကလူခွေးကော်မရှင်အနေနဲ့တာဝန်ပြက်ကွက်အရာမရဘူးလားရှင်။
ဟုတ်ကဲ့ပါအဲ့ဒါကြောင့်ကျွန်တော်တို့ကဒီလူ့ခွင့်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်အပေါ်မှာအများကြီးတန်မြတ်ဖြစ်တယ်ပြည်သူတွေကအများကြီးတန်မြတ်ဝင်နေဆိုတာဖြစ်ပေါ်လာတာဖြစ်တယ်အမှားတော့ဒီလိုမျိုးဥပဒေကကြေအေးလို့မရတဲ့အမှုလည်းဖြစ်တယ်နောက်နောက်ပြီးတော့တခါထောင်နဲ့နှိရှိချနိုင်တဲ့အမှုလည်းဖြစ်တယ်အမှကန်တော့မပြီးနိုင်တဲ့အမှုမျိုးကိုလူခွင့်ရေးကော်မရှင်ကနေပြီးတော့ရုံးမှာတရားစွဲဆိုဖို့အတွက်လမ်းညွှန်ဖို့တင်ပါလျက်နဲ့ဒီငွေ350နဲ့ကျေနပ်ပြီးတော့အမှုကိုမဖွင့်မှုဖိအားပေးတဲ့သဘောမျိုးလုပ်တာကတော့လုံးဝကိုမှားရွင့်တယ်လို့ကျွန်တော်တို့ပြောချင်ပါတယ်ခင်ဗျာ
ချိန်ထဲမှာပဲနိုင်ငံတော်သမ္မတရုံးကလည်းမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့ဂျာဝင်ဆောင်ရွက်ချက်အခြေအနေတွေကိုလေလာစောင့်ကြည့်သွားမှာဖြစ်တယ်လို့မနေ့ကကြေညာချက်ထုတ်ပြန်ခဲ့တာတွေ့ရတဲ့တွေ့လေကြိုဆိုရမှာဖြစ်ပါတယ်။ဒါပေမဲ့လို့လည်းမြန်မာနိုင်ငံမှာမဆန်းကိခိုင်းတဲ့မတ်ဒဇင်တို့လိုအဖြစ်မျိုးလူမသိသူမသိနှိမ့်ဆက်ခံဒုက္ခရောက်နေကြတဲ့မြန်မာအမျိုးသမီးတွေဘယ်နှယောက်များထပ်ရှိလိမ့်မလဲဆိုတဲ့အတွေ့ကတော့ရင်လေးစရာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုနှိကုံးချုပ်အပ်ပါလိမ့်ရှင်။
You can bend but never break me, 'cause it only serves to make me